ထွေပြောင်းဒုက္ခသည်တွေဝင်ရောက်လာနေမှုကိုကန့်သတ်တဲ့အနေနဲ့ဂျာမနီနိုင်ငံကသူ့နိုင်ငံနဲ့ထိစပ်နေတဲ့EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတနေငံဖြစ်တဲ့ဩစတြေးလျနိုင်ငံနေဆက်ချောက်မှာနိုင်ငံကူးလက်မှတ်စစ်ဆေးရေးတွေကိုယာယီပြန်လည်ပြုလုပ်တော့မှာဖြစ်ပါတယ်။အခုလိုအရေးယူဆောင်ရွက်လိုက်တာဟာဒုက္ခသည်တွေဂျာမနီနိုင်ငံအတွင်းအစုလိုက်ပြုံးလိုက်ဝင်ရောက်လာတာကိုရပ ဂျာမနီနဲ့ဩစတြေးလျနိုင်ငံတို့ကမကြသေးခင်ကပဲဒုက္ခသည်တွေကိုလက်ခံပေးဖို့သဘောတူညီခဲ့တာပါဥရောပတပ်မကမှခိုလုံဝင်တောင်းမှုအတွက်ဝင်ရောက်လာနေတဲ့ဒုက္ခသည်တွေ 12,200 လောက်ဟာဂျာမနီနိုင်ငံတောင်ပိုင်းမြူနစ်မြို့ကိုစနေနေ့ကဝင်ရောက်လာခဲ့တယ်လို့ဂျာမန်ရဲတပ်ဖွဲ့ကပြောပါတယ်ရွှေပြောင်းဒုက္ခသည်တွေဝင်ရောက်လာနေတာကိုဟန်တားဖို့နောက်ထပ်ကြိုးပမ်းချက်တည်းအနေနဲ့ဩစတြေးလျကနေဂျာမနီကိုလာတဲ့မီးထားပို့ဆောင်ရေးကိုတနည်းနည်းမှာရပ်ဆိုင်းထားလိုက်တဲ့အကြောင်းနှစ်နိုင်ငံမီးထားဌာနတာဝန်ရှိသူတွေကပြောပါတယ်ဂျာမနီကနေဩစတြေးလျကိုပြီးဆွဲတဲ့ခီးစဉ်တွေရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဩစတြေးလျမီးရထားဌာနပြောခွင့်ရသူကပြောပါတယ်ဒီတော်တင်တင်းနေနေညနေပိုင်းမြူနစ်မြို့ရဲ့ဘူရာယုံမှာဘုံးလက်မှုဖြစ်ပွားခဲ့ပြီးတော့ဘူရာယုံအတွင်းရှိနေသူတွေဘေးလွတ်ရာကိုရွှေ့ပြောင်းပစ်လိုက်ရပါတယ်ခီးတွေအားလုံးဘူရာကနေထွက်ခွာစေပြီးတော့ခီးစဉ်တွေအားလုံးကိုလည်းရပ်ဆိုင်းထားလိုက်တယ်လို့ဂျာမန်ရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူက AP သတင်းဌာနကပြောပါတယ်ညနေ 6:05 မိနစ်မှာဖောက်ခွဲရေးပစ္စည်းအနံ့ခံဖို့အထူးလက်ကျင့်ထားတဲ့ခွေးရဲခွေးတကောင်ကပြန်ကြားရေးကောင်တာအနီးမှာရှိတဲ့ပစ္စည်းတစ်ခုကိုတန်လျာရှိကြောင်ပြသလိုက်ပြီးတဲ့နောက်ချက်ချင်းဘုံးရှာဖို့ရေးကိုအကြောင်းကြားခဲ့ပြီးအခုအဲ့ဒီနေရာမှာစစ်ဆေးနေတယ်လို့မြူနစ်ရဲတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောကြောင်းရိုက်တာသတင်းဌာနကပြောပါတယ်